ီပလုပ်ငန်းရှင်တွေကိုပြည်တွင်းလုပ်ငန်းရှင်တွေလိုပဲတန်းတူအခွင့်အရေးတွေနဲ့ပံ့ပိုးမှုတွေလှူသွားပေးမယ်အတွက်နှိမ့်ချလာရောက်ရင်းနှီးမြှုပ်နှံကြဖို့စီမံကိန်းနဲ့ဗဏ္ဍာရေးပြည်ထောင်စုဝန်ကြီးကဖိတ်ခေါ်လိုက်ပါတယ်။ပြည်ပလုပ်ငန်းရှင်တွေအတွက်မျှတစွာရှင်ပြိုင်ခွင့်ပေးမယ်ဥပဒေတွေနဲ့ဤဥပဒေတွေနဲ့ကာကွယ်ပေးသွားမယ်လို့လည်းဆိုပါတယ်။ဒီသတင်းပြည်စုံကို viewing မှာပိုင်းသတင်းတော့မမ်မီခါကပေးပို့ထားပါတယ်ရှင
်။ဒီကနေ့ရင်းနှီးမြှုပ်နှံမှုတဲ့ဟိုတယ်မှာနိုင်ငံသားစီးပွားရေးလုပ်ငန်းရှင်တွေကိုတွေ့ဆုံခြင်းစီမံကိန်းနဲ့ဗဏ္ဍာရေးပြည်ထောင်စုဝန်ကြီးဦးကျော်ဝင်းကဖိတ်ခေါ်လိုက်တာပါ။ဒါဟာအာဏာရ NLD ပါတီဦးဆောင်တဲ့အစိုးရတည်ရဲ့စီးပွားရေးလုပ်ငန်းရှင်တွေကိုပထမဦးဆုံးအနေနဲ့နိုင်ငံတကာကလုပ်ငန်းရှင်တွေကိုချပြခဲ့တာလည်းဖြစ်ပါတယ်။ရင်းနှီးမြှုပ်နှံသူတွေအတွက်မျှတတဲ့အခွင့်အရေးတွေပေးနိုင်ဖို့မကြခင်ကပဲရင်းနှီးမြှုပ်နှံမှုဥပဒေကိုပြင်ဆင်ထားပြီးဖြစ်တာမို့လာရောက်ရင်းနှီးကြဖို့နဲ့တိတ်မကြခင်အတော်တွင်မှလည်းဒီဥပဒေနဲ့ပတ်သက်တဲ့လိုက်နာရမယ့်ဤဥပဒေတွေကိုထပ်မံထုတ်ပြန်ပေးသွားမယ်လို့ဝန်ကြီးကပြောပါတယ
်။ဒီဘက်ကလုပ်ငန်းရှင်များအားလုံးကိုကျွန်တော်ဒီဖိတ်ပေါ်ပြီးရှင်းပြရအဓိကချက်ကတော့မြန်မာနိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုဥပဒေရဲ့အတူမကြခင်မှာထပ်ပေါ်လာမယ့်လုံခြုံရေးမှုတွေဥပဒေတွေအားလုံးဒီကျွန်တော်တို့ပြတ်တာမှန်ကန်စွာနဲ့လုပ်ငန်းရှင်တွေအားလုံးကိုမြန်မာနိုင်ငံတွင်းမှာရင်းနှီးမြှုပ်နှံခွင့်ပေးထားတဲ့ဥပဒေတွေဖြစ်ပေါ်လာပါပြီ။နှီးဥပဒေဖြစ်ပေါ်လာပါပြီ။ပြတ်တာတဲ့ရင်းနှီးမြှုပ်နှံမှုလေပဲဖြစ်လာပါပြီ။အခက်အခဲတွေကြုံတွေ့ရတဲ့အခါမှာလည်းကျွန်တော်တို့နိုင်ငံတော်အစိုးရအနေနဲ့အချိန်ပိုင်းလိုက်အမိကထိတွေ့ပြီးတော့တကယ်လို့ရတဲ့ issue တွေ difficulty တွေ problem တွေကိုကျွန်တော်တို့ဟိုတိုင်းမဖြေရှင်းပြီးတော့ပတ်ဖို့ပေးပါမယ်။ဒီဘက်ကပုံပုံတွေကိုပတ်ဖို့ပေးတယ်လို့ပဲဒီဘက်ကလုံလောက်ရှင်လည်းကျွန်တော်ပတ်ဖို့ပြီးတော့ပြင်ဆင်ဆောင်ပေးပါမယ်။မြန်မာနိုင်ငံဟာအရင်နဲ့မတူတဲ့စီးပွားရေးအခွင့်အရေးစီးပွားရေးနယ်ပယ်ကိုပြင်ဆင်ထားပြီးဖြစ်တယ်ဆိုတော့ကျွန်တော်တို့ကြိုးစားလိုပါတယ်
။ဒီလိုပြည်ပလုပ်ငန်းရှင်တွေကိုလာရောက်ရင်းနှီးမြှုပ်နှံဖို့ဖိတ်ခေါ်လိုက်တဲ့အတွက်ပြည်တွင်းလုပ်ငန်းရှင်တွေအနေနဲ့မိမိတို့လုပ်ငန်းတွေရပ်တန့်သွားမလားလို့မစိုးရိမ်ကြဖို့နဲ့အစိုးရအနေနဲ့အကောင်းဆုံးရှင်ပြိုင်နိုင်အောင်ပံ့ပိုးပေးမယ်လို့ဝန်ကြီးကကတိပြုခဲ့ပါသေးတယ်။အားနည်းနေတဲ့ဗန်လုပ်ငန်းတွေမှာလည်းပြည်ပရင်းနှီးမြှုပ်နှံမှုတွေခွင့်ပြုသွားမယ်။ဒီပြင်ခေတ်နောက်ကျနေတဲ့လေယာဉ်လုပ်ငန်းတွေမှာပါပြည်ပရင်းနှီးမြှုပ်နှံခွင့်တွေကိုပေးသွားဖို့စီစဉ်ထားတယ်လို့လည်းပြောပါရစေ။ဒီလိုပြည်ပလုပ်ငန်းရှင်တွေကိုဖိတ်ခေါ်လို့ပြည်တွင်းလုပ်ငန်းတွေပြိုလဲနိုင်တယ်ဆိုတဲ့စင်ကြေတွေမပေးဘဲတန်းတူရှင်ပြိုင်ကြဖို့ပြည်တွင်းလုပ်ငန်းရှင်တွေကိုဝန်ကြီးကတိုက်တွန်းခဲ့ပါသေးတယ်။မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုနဲ့ညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးကောင်နိုင်ဦးကတော့ပြည်တွင်းပြည်ပလုပ်ငန်းရှင်တိုင်းလွယ်ကူလင်းမြန်စွာရင်းနှီးမြှုပ်နှံလာနိုင်ဖို့တည်ဆဲကုမ္ပဏီအဥပဒေကိုမကြခင်ပြင်ဆင်ပေးသွားဖို့ရှိတယ်လို့ပြောပါတ
ယ်။ Myanmar will be ready to you know to start with a new system a new companies law and new investment law in before the end of 2017
2019ခုနှစ်မှာကိုမြန်မာအနေနဲ့စနစ်တည်ရင်းနှီးမြှုပ်နှံမှုဥပဒေအသစ်ကုမ္ပဏီဥပဒေအသစ်တွေနဲ့စတင်လှုပ်ဆောင်ဖို့အစဉ်အသင့်ဖြစ်မှာပါကုမ္ပဏီဥပဒေအသစ်မှာဆိုရင်လုပ်ပိုင်ခွင့်တွေအများကြီးပိုပေးထားပါတယ်တားဆီးကန့်သတ်ချက်တွေလည်းအများကြီးလျှော့ပေးထားပါတယ်ကျွန်တော်တို့ကကုမ္ပဏီကိုအွန်လိုင်းကနေမှတ်ပုံတင်လို့ရမယ့်စနစ်တစ်ခုကိုလည်းစီစဉ်ပေးနေပါတယ်2018နှစ်လည်လောက်မှာကိုအဲ့ဒီစနစ်နဲ့စသွားနိုင်မယ်လို့မျှော်လင့်ပါတယ်ရင်းနှီးမြှုပ်နှံသူတွေအလွယ်တကူလုပ်ကင်နိုင်ပြီးစီးပွားရေးလုပ်ငန်းတွေတိုးချဲ့နိုင်ဖို့ကျွန်တော်တို့စူးစမ်းဆောင်ရွက်နေပါတယ
်လက်ရှိချိန်မှာနိုင်ငံသားရင်းနှီးမြှုပ်နှံမှုပမာဏဟာ2019ဖေဖော်ဝါရီလအထိကန်ဒေါ်လာ6ဘီလီယံကျော်ရှိနေတယ်လို့အစိုးရကထုတ်ပြန်ထားပါတယ်မြန်မာနိုင်ငံတွင်းကိုလာရောက်ရင်းနှီးမြှုပ်နှံမယ်ဆိုရင်လျှက်စစ်မီးရရှိဖို့ခက်ခဲတာကျိုးနီစနစ်တွေရှိနေသေးတာနဲ့ဥပဒေရေးရာခိုင်မာမှုအားနည်းတာတွေကြောင့်လာရောက်ရင်းနှီးမြှုပ်နှံနဲ့ပြည်ပရင်းနှီးမြှုပ်နှံမှုပမာဏဟာအားနည်းနေသေးတယ်လို့ပြည်ပလုပ်ငန်းရှင်တွေကထောက်ပြကြပါတယ်။စားတောက်ကုန်လုပ်ငန်းတစ်ခုဖြစ်တဲ့ Test Chain လုပ်ငန်းကအထွေထွေမန်နေဂျာတဦးဖြစ်တဲ့ Mr. Chaya Yunsan ကတော့
Challenge is the policy consistency in policy.For example, just now the gentleman bring up the issues. MIC
of Hong Kong ကတော့ Mobile ကိုတသမတ်ထဲထိန်းထားနိုင်ရေးပဲဖြစ်ပါတယ်။ဒီအောက်ကတင်ဆင်းလိုက်တာကို MIC ကအရင်တည်ပြုပေးတယ်။ဒါပေမဲ့နောက်ကျတော့အစိုးရကဒါကိုခွင့်ပြုတော့ဘူးဆိုတာဖြစ်လာတယ်လေ။ဒီမှာရင်းနှီးမြှုပ်နှံသူတွေအခက်အခဲတွေ့ရပါပဲ။ဖြစ်နေပုံက၃နှစ်တာစီမံရေးတစ်ခုလုပ်ဖို့ခွင့်ပြုမိန့်ကြပြီးလုပ်နေတော့မှနောက်ကျရပ်ထားရမယ်ဆိုတာဖြစ်လာပါရော။ဒီတော့ရင်းနှီးမြှုပ်နှံသူတွေကလည်းစက်ပြီးဘာမှမလုပ်ရဲကြတော့ပါဘူး
။လက်ရှိခက်ခဲတွေနဲ့ပတ်သက်ပြီးသူကခုလိုပြောပြပါတယ်။
is improving there still some room to be improved
တူတက်မှုတွေဆေးရပါတယ်ဒါပေမဲ့ပို့ပြီးတော့တူတက်အောင်လုပ်လို့ရပါသေးတယ်ဒုတိယရင်ထုတ်ပြန်လိုက်တဲ့2001-2002ရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေမှာကနိုင်ငံရင်းနှီးမြှုပ်နှံမှုတွေကိုပြည်သူပိုင်းမလုပ်လိုက်ဘူးဆိုတာပါဒါအပြင်နောက်ထပ်ပို့ပြီးတော့တူတက်မှုတွေရှိအောင်လည်းလုပ်ပေးပါတယ် MIC ရဲ့အထူးကွန်မွန်နဲ့အစာပြိုလုံဆောင်မှုတွေပါ
လာမယ့်2018-2019မှာမြန်မာနိုင်ငံဟာပြည်ပနိုင်ငံတွေရဲ့အကောင်းဆုံးရင်းနှီးမြှုပ်နှံနိုင်မဲ့ ဒီကနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့